ba English American style သင်ခန်းစာမှာအေးတယ်လို့ဓိပေးရတဲ့ cool ဆိုတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း a cool head
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက a ကတခု c o o l cool ကအေးတာ h e a d head ကဦးခေါင်းဆိုတော့စပိုက်လုံးရဲ့လုံးောက်ဓိပေးကအေးတဲ့ဦးခေါင်းပေါ့idiom ဆိုတဲ့တဝိုက်ဓိပေးကလည်းသိပ်မကွာလှပါဘူးအရေးကြုံတဲ့အခါစိတ်ထိန်နိုင်သူပြရာမခတ်ဖဲကောင်းအေးအေးထားစဉ်းစားနိုင်သူကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကတော့
You have to keep a cool head in handling crisis if you want to be a leader
ခေါင်းဆောင်လှုပ်ချင်နေဆိုရင်ခင်ဗျားနေနဲ့အရေးပေါ်အခြေအနေမှာကောင်းအေးအေးထားစဉ်းစားကြံတွေနိုင်ရမယ်လို့ကြေပြရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
You have to keep a cool head in handling crisis if you want to be a leader.
ကုသလေကျင်ပြပြီးမှာကတော့
Keep your cool.
ဖြစ်ပါတယ်။စာလုံးပေါင်းက KEEP keep ကထားတာ YOUR ယောကသင်ဤ COOL cool ကအေးတာဆိုတော့စကိုက်ဟွန်ရဲ့ဓာတ်ရိုက်ဒီပေကသင်ရဲ့စိတ်ကိုအေးအောင်ထားပါဗော။idiom ဆိုတဲ့ device ဒီပဲကလေအလားတူတယ်လို့ဆိုရမှာပါအခက်ခဲတွေ့တဲ့အခါမှာစိတ်လှုပ်ရှားမှုတိတ်မပြတာစိတ်အေးအေးထားစိတ်ငြိမ်ငြိမ်ထားတတ်တာမျက်နှာပြက်ချင်းမရှိပဲအိန္ဒိယဆဲပြီးနေနိုင်တာကိုယ့်စိတ်ကိုယ်ကိုထိန်းထားနိုင်တာဘာမှမဖြစ်တယ်လို့နေနိုင်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနေပတ်သက်လို့ George Hoopie ရဲ့ဥပမာကတော့
When you go for a job interviewYou have to keep your cool and do the best you can.
အလုပ်လျှောက်ထားလို့တွေ့ဆုံမိမြန်ကန်းသွားတယ်ဆိုရင်စိတ်အေးအေးထားပြီးကိုယ်အတက်နိုင်ဆုံးကြိုးစားဖို့လိုတယ်လို့ကြေဘေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When you go for a job interview, you have to keep your cool and do the best you can.
ခုဆက်လက်တင်ပြပေးမှာကတော့
Lose your cool.
ဖြစ်ပါတယ်။စာလုံးပေါင်းက L-O-S-E, lose ကဆုံးရှုံးတာ Y-O-U-R, ယောကသင်ဤ C-O-O-L, cool ကအေးတာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကသင်ရဲ့အေးတဲ့စိတ်ဆုံးရှုံးသွားတာပေါ့။စောစောကတင်ပြခဲ့တဲ့စိတ်ကိုအေးအေးထားပြီးထိနိုင်တယ်ဆိုတဲ့ keep your cool idiom နဲ့ဆန့်ကျင်ပဲလို့ဆိုရမယ်။ lose your cool အသုံးကတော့ရုပ်တရက်ကိုယ်ဒေါသစိတ်ဝင်းနေတဲ့စိတ်စသဖြင့်ကိုမထိနိုင်တာစိတ်လွတ်သွားတာအော်လားဟေလားရိုက်တာနှဲ့လားထိုးလားကြိတ်လားငိုလားယူလားဖြစ်ရတဲ့အခြေအနေမျိုးကိုဆိုလိုတာပါတူတူပြောရမယ်ဆိုရင်တော့ဟာမဆောင်နိုင်တော့တာစိတ်ကိုမထိန်ထားနိုင်တော့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ပြောပြတဲ့ဥပမာကတော့
My neighbor's dog barked all night I couldn't sleep at allSo I lost my cool and banged at their door.
ကျွန်တော်ရဲ့အင်းနီနာချင်းခွေးကတညာလုံးဟောင်လိုက်တာဗျာ။ကျွန်တော်လည်းအဲ့လိုကိုမရတော့စိတ်မထိနိုင်တော့ပဲသူတို့အင်းတကားကိုတွားထုလိုက်တော့တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My neighbor's dog barked all night. I couldn't sleep at all. So I lost my cooland banged at their door.
ခုနောက်ဆုံးတင်ပြပေးမှာကတော့
Cool your heels.
ဖြစ်ပါတယ်။စာလုံးပေါင်းက C O O L cool ဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားပြီးအဓိပ္ပာယ်ကတော့ A အောင်လုပ်တာ Y O U R ယောကသင်ဤ H E E L S heels ကခြေပနောက်တွေဆိုတော့စကိုက်ခွန်ရဲ့လုံောက်အဓိပ္ပာယ်ကတော့ခြေပနောက်တွေကို A အောင်လုပ်တာပေါ့idiom ဆိုတဲ့ device ဒီပဲကတော့စိတ်တူးနေတာဒေါသထွက်နေတာကိုခြေလွန်လက်လွန်မဖြစ်စေဖို့စိတ်ငြိမ်သွားအောင်တခုခုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်။ဥပမာစိတ်တူးနေသူကိုအခန်းထဲပြေးဝင်သေးပဲအပြင်မှာခိတ္တဆောင်ခိုင်းထားတာမျိုးလိုပေါ့။တူတူပြောရမယ်ဆိုရင်တော့စိတ်ပြေရလေအောင်ပေါ့ရှင်။ဒီအသုံးရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့ဆောင်ထားခိုင်းတာဖြစ်ပါတယ်။ George Group ရဲ့ဥပမာကတော့
Our flight was delayed for 3 hours. So we had to cool our heels at the airport.
ကျွန်တော်တို့လေမြန်ထွက်ဖို့က၃နာရီနောက်ကြတော့လေစိတ်မှာခြေညောင်းအောင်စောက်ရဒါပေါ့ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our flight was delayed for 3 hours, so we had to cool our heels at the airport.
Cool English American Style American 3 English အစီအစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A cool head.Keep your cool, lose your cool, cool your heels.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။